ချင်းပြည်နယ်မင်းတပ်မြို့မှာအချိန်အခါမဟုတ်ဘဲနဲ့မိုးတီထန်စွာရွာသွန်းပြီးလေပြင်းတိုက်ခိုက်တာကြောင့်နေအိမ်တွေအများအပြားပျက်စီးခဲ့တယ်လို့လူထိခိုက်မှုလည်းရှိခဲ့ပါတယ်။လာမယ့်ရက်တွေထဲမှာလည်းမိုးရွာသွန်းနိုင်ခြေရှိနေသေးတယ်လို့မိုးစလကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါမယ်။
ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာမတ်လ21ရက်မနေ့မနက်ပိုင်းကမိုးရွာသွန်းပြီးညနေပိုင်းကဆာလို့လေပြင်းတိုက်ခဲ့တာပါလေပြင်းတိုက်ခိုက်တဲ့အချိန်ကြောင့်လူနေအိမ်တွေဆိုးဆိုးရွားရွားပျက်စီးခဲ့ရပြီးလူထိခိုက်တာတွေလည်းရှိခဲ့ပါတယ်ဒီအချိန်လေးနဲ့ပတ်သက်လို့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ
်အိမ်ခေါ်မိုးရီလန်နဲ့တချို့ဆိုရင်တွမိုးရီလန်နာထဲမှာပဲနဲ့ထုတ်တန်းနေပါတခါတည်းပါသွားတာပေါ့နော်တချို့ဟိုဆိုရင်လည်းအိမ်အုပ်နယ်နေပါတချို့ပြိုသွားတဲ့နေရာတွေရှိတယ်။အေကောမိုးတွေပါသွားတယ်၊တစ်ပင်နေကုန်လဲတယ်။စသဖြင့်ပေါ့နော်။တော်တော်ပြင်းပြင်းထန်ထန်ပဲ။လမ်းတွေပိတ်တယ်ပေါ့နော်။အဲ့လိုမျိုးတွေဖြစ်တယ်။အနေခေါင်ခေါင်မှာအဲ့လိုကြီးရုတ်တရက်မိုးတအားရွာမှာလေမိုးတိုင်းတက်တယ်ဆိုတော့ရှားလည်းရှားတာပေါ့။အဲ့လိုမျိုးတော့ဖြစ်တယ်။အဲကျွန်တော်တိုက်နေတဲ့နေ့3 4မှာရှိတဲ့ရွာတော်တော်များများတော့ပျက်စီးကြတယ်။အဲ့လိုမျိုးနေကြီးရွာပေါင်းနင်းဆုံး40 50တော့ရှိမယ်ခင်ဗျအိမ်ချေပေါင်းရာနဲ့ချီတယ်ဆိုတော့လေအိမ်တိမ်ကိုပြည့်စည်တာအကြီးကျယ်ပြည့်စည်တယ်ဆိုတော့လေလူထိခိုက်တန်ရာရတော့ရှိတယ်သမိုးရှာတာညအဲ့လိုမျိုးတချို့အနေနဲ့ကျတော့ညချင်းမင်းကြီးအိမ်တွေပြိုလာတော့ကြီးရွာွားရပုန်းကလူတွေရှိတော့လေအဲ့လိုမျိုးထိခိုက်တန်ရာရတဲ့လူတော့ရှိတယ်ခင်ဗျအသေးဆုံးတယ်လို့တော့မကြားမိဘူးခင်ဗျ
လူထိကြိုက်ပြီးနေအိမ်တွေပျို့ကျပျက်စီးတာကြောင့်ဒေသခံတွေမှာနေထိုင်ရေးအခက်အခဲနဲ့ရင်ဆိုင်နေရပြီးပျက်စီးသွားတဲ့နေအိမ်တွေပြန်လည်ပြုပြင်ဖို့သွန်မိုးတွေလိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါရယ်။ဒါအပြင်အခုလိုအချိန်အခါမဟုတ်မိုးရွာသွန်းတာကြောင့်စကိုင်းတိုင်းတွေကတောတောင်တွေထဲမှာစစ်ဘေးရှောင်နေရတဲ့ဒေသခံတွေမှာလည်းနေထိုင်စားသောက်ရေးအခက်အခဲတွေရှိနေပါရယ်။အခုလိုအချိန်အခါမဟုတ်မိုးရွာသွန်းပြီးလေပြင်းတိုက်တာဟာအနောက်လီနဲ့အတူပါလာတဲ့မိုးတိမ်တိုက်တွေအပြင်ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်မှာရှိတဲ့မိုးတိမ်တောင်တွေကြောင့်ဖြစ်တယ်လို့မိုးစလဌာနကပြောပါရယ်မြန်မာနိုင်ငံနေရာအနှံ့မှာမိုးရွာနေတာဖြစ်ပြီးတော့ရပိုင်းတွင်မိုးရွာသွန်းတာလျော့နေသွားမယ်လို့မိုးစလဌာနကတာဝန်ရှိသူကအခုလိုပြောပါရယ်မိုးကတော့
ဟိုစက်ရနေနေလျော့နေဒီမှာလျော့တော့မိုးရင်းနေတော့မိုးအများကြီးတော့ပြောင်းလာတယ်ဒီမိုးနဲ့တော့အနေဥစ္စာတွေက
မတ်လ22ရက်ဒီကနေ့မိုးစလရဲ့ထုတ်ပြန်ချက်မှာတော့လာမယ့်ရက်တွေအတွင်းချင်းပြည်နယ်နဲ့ကယားပြည်နယ်မှာနေရာကျဲကျဲနဲ့စကိုင်းတိုင်းအထက်ပိုင်းနဲ့ရှမ်းပြည်နယ်တွေမှာနေရာစိတ်စိတ်ကျန်တဲ့တိုင်းဒေသကြီးတွေမှာမိုးထစ်ချုံရွာနိုင်ပြီးရွာရံရာနှုန်းပြည့်ရှိတယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ